ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတချို့ကလက်စစ်တရားပေးဆက်ယုံတွေကိုပိတ်ပို့နေတဲ့သဘာဝတန်ွယ်ပိုင်လိုင်းကိုပြုပြင်တဲ့အတွက်ဒီရက်ပိုင်းထဲမှာလက်စစ်တရားညော်နေနိုင်ကြောင်းလက်စစ်တရားကော်ပိုရေးရှင်းကဒီနေ့အသိပေးထားပါတယ်။လက်စစ်ကိုအချိန်ပိုင်းပဲရနေခြင်းပို့ဆိုးလာမှာကိုလုပ်ငန်းရှင်တွေစိုးရိမ်နေတဲ့အကြောင်းရန်ကုန်ကပိတ်ပို့လာတဲ့သတင်းကိုအခြေခံပြီးကိုစော်ဝက်လိုင်းပြပြပေးပါအောင်ခင်ဗျာ
။တရက်ကို၄နိုင်ချာတနိုင်ငံလုံးကိုအလဲကျမိပေးနေတာကနေလက်စစ်တရားထပ်ပြီးရှော့ချနိုင်ကြောင်းလျက်စစ်တအားဖြန့်ဖြူးရေးကော်ပိုရေးရှင်းဘက်ကဒီကနေ့အသိပေးလိုက်ပါတယ်။ဘလောက်ထိရော့ကျသွားမယ်ဆိုတာမသိရပေမဲ့တရားဝင်ကြေညာချက်မှာတော့225မီဂါဝတ်ရော့နည်းသွားလိမ့်မယ်လို့ဖော်ပြထားပါတယ်။လျက်စစ်တအားပေးရေးကော်ပိုရေးရှင်းကအရာရှိတဦးကတော့လက်ရှိအလဲကျမီးပေးနေတဲ့ပုံစံကိုပြင်မှာမဟုတ်ဘဲလိုအပ်ရင်ပြတ်တောက်မှုဖြစ်လာနိုင်တာကိုကြိုတင်အသိပေးတာလို့ VOA ကိုပြောပါတယ်
။အဲဟာတာကဟိုရော့ကျသွားမယ်အဲဆိုတာကဟိုလိုအပ်ရင်အဲ ADC လှုပ်ရှားဒီပါတွေမီးပိန်ပိတ်မယ်ဆိုတဲ့သဘောပါပဲအလဲကျတော့ဒီတိုင်းပေးနေမှာပေါ့ဖြစ်ချင်းမှလည်းဖြစ်မှာပေါ့အခုသွားနေတဲ့အလဲကျတိုင်းပဲအလဲကျကိုပြင်ဖို့မှညွှန်ကြားချက်မှမရှိသေးပဲနဲ့ကျွန်တော်တို့အလဲကျပေးတာပြင်မယ်ဆိုရင်ကျွန်တော်တရားဝင်အဲထပ်ပြီးတော့ချပြမယ်လေနော
်အခုအချိန်မှာမနေ့9နာရီကနေ9နာရီ9နာရီကနေ10နာရီ10နာရီကနေ9နာရီဒီပုံစံအတိုင်းမြို့နယ်အများစုမှာအလဲကျစနစ်ကျင့်သုံးနေတာဖြစ်ပါတယ်မီးရတဲ့အချိန်နဲ့တာကြောင့်အသေးစားအလတ်စားအိမ်တွင်းမှုလုပ်ငန်းတွေလည်းရပ်တည်ဖို့ခက်ခဲနေတုန်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်ကတွင်ကုန်လုပ်ငန်းရှင်တဦးကအခုလိုပြောပါတယ်
။ဟုတ်ပါတော့ဝရင်းတော့လေဒီရောက်အဓိကလေဗျာ။မီးရတဲ့ကောင်မှကျွန်တော်ကဝရင်းပြောရတာဆိုအဲယူမီးကတည်းကနေလည်းအဆင်မပြေဘူး။မီးကဘွားအများကြီးတုံးပါတယ်နော်။အဲ့တော့အခုမီးလာတဲ့ချိန်ကလေးချင်းဘာလို့ကြောက်တော့ဆက်မလုပ်လိုက်တာဖြစ်တဲ့တပြောင်းတန်းနေအဓိကလို့ပြောရဆိုအင်းဒီလည်းမင်းဒီတော့လေးပါးလေးထောင်းတယ်ပေါ့နော်ဒီပါးလေးထောင်းတယ်ဒီရောက်ရဲ့ပြီးအလုံးလုံးပြင်နေဒီရောက်ဝေအားလည်းနေနေရဆိုတော့ပေါ်လာလေးလည်းနေတဲ့ဆိုင်ကြတော့ဒီမှာမြတ်တည်းလည်းတစ်ခါတည်းကတိတ်နေဝမ်းနိုင်တယ်ပေါ့နော်အဲ့တော့အာအလုံးစီတော့ပါတယ်ပေါ့
ဒီရဲ့ပိုင်းထဲမှာပဲနေပြည်တော်ကိုပါအလဲကျမီးပေးတော့မယ်လို့လက်စစ်စွမ်းအားဌာနဘက်ကထုတ်ပြန်ထားပါတယ်။နေပြည်တော်ခရိုင်ထဲကမြို့နယ်တွေမှာမကြာခဏမီးပြက်လေရှိလာပေမဲ့အခုအလဲကျပေးဖို့ဌာနဆိုင်ရာဘက်ကထုတ်ပြန်လာတာဖြစ်ပါတယ်။မကြာသေးခင်ကရန်ကုန်က SME လုပ်ငန်းရှင်တွေနဲ့စစ်ကောင်စီခေါင်းဆောင်တို့တွေ့ဆုံခဲ့တာမှာလုပ်ငန်းရှင်တွေကလျက်စစ်မီးပုံမှန်ရရှိဖို့ပြောဆိုခဲ့ကြပါတယ်။လျက်စစ်မရတာကြောင့်ကုန်ကြစည်မကမီပဲနှစ်နှစ်အတွင်းရပ်နားသွားတဲ့အသေးစားအလတ်စားလုပ်ငန်းတွေလည်းအများအပြားရှိလာနေပါတယ်ခင်ဗျ။